အင်္ဂါနေ့မှာကျင်းပခဲ့တဲ့ American တပ်တန်းဝယ်ရွေးကောက်ပွဲကနေခု Democratic Party ကအောက်တိုဘာကိုထိန်းချုပ်မှုရသွားတာကြောင့်လာမယ့်နှစ်တွေအတွင်းသမ္မတ Donald Trump ရဲ့နိုင်ငံခြားရေးမူဝါဒဆန်ရဘာတွေတက်ရမှုရှိမယ်ဆိုတာကို American ရဲ့မိဖက်တွေနဲ့ပြန်ဖက်တွေတွက်ချက်နေကြချိန်မှာပဲကမ္ဘာကောင်းဆောင်တွေကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုနေကြပါတယ်။အခုလိုအောက်တိုဘာကိုထိန်းချုပ်လိုက်နိုင်တဲ့အတွက် American နိုင်ငံမှာနေ့သစ်စပြီးလို့ Democratic Party ဝင်တွေကပြောနေကြပေမဲ့ဒါဟာ American နိုင်ငံခြားရေးမူဝါဒအတွက်အာယုံဦးအစ်စ်မဟုတ်ပါဘူးလို့ London စီးပွားရေးနိုင်ငံရေးသိပ္ပံက American Center Director ဖြစ်တဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခ Peter Tabowitz ကတုံ့တက်ပါတယ်။သမ္မတ Trump အနေနဲ့အခုကမှပြည်တွင်းရေးထက်နိုင်ငံရေးချာမူဝါဒရေးရမှာပိုပြီးအယုံဆိုင်လှုပ်ဆောင်လာနိုင်တာမို့တရုတ်နယ်ကုန်သွယ်ရေး၊အီရန်အရေးအပြင် Mexico နယ်ဆက်အရေးတွေကိုပုံအောပြီးလှုပ်လာနိုင်ရည်ရှိတယ်လို့တွက်ပါတယ်။ဒါအပြင်အောက်လွတ်တော်က Democrat တွေက Trump ရဲ့တရုတ်ဆိုင်ရာရည်တည်ချက်ကိုပံ့ပိုးပေးလာနိုင်ရည်ရှိတယ်လို့လည်းပြောပါတယ်။ဥရောပဘက်ကလည်းသူတို့ရဲ့အဓိကတင်ပို့ကုန်တွေဖြစ်တဲ့ကားလိုပစ္စည်းမျိုးအတွက်အမေရိကန်ရဲ့အခွန်ကောက်ခံမှုကိုစိုးရိမ်နေကြတာဖြစ်ပြီးအခုရွေးကောက်ပွဲရလကဒီတင်မာမှုအခြေအနေကိုပြေလျော့သွားစေနိုင်မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမော့ရှ်ကနေပြောကြားခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကလည်းအမေရိကန်နဲ့ဆက်ဆံရေးပြောင်းလဲလာဖို့မမြင်ကြောင်းနဲ့အမေရိကန်ရုရှားဆက်ဆံရေးပုံမှန်အနေထားရောက်လာဖို့မျှော်လင့်ချက်လည်းတိတ်မရှိဘူးလို့ AP သတင်းဌာနကပြောကြားခဲ့ပါတယ်။